အခုဒီဖန်ခံထားရတဲ့ Riders ကသတင်းတောက်နှစ်ယောက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကသူတို့အခွင့်အရေးတွေရဖို့ဆိုပြီးတော့တိုက်တွန်းနေစာဒီနေ့ထုတ်ပြန်နေဆိုတော့ဥယျလွင်အောင်တို့အနေနဲ့ဒီဖန်ခံထားရတဲ့သတင်းတောက်နှစ်ယောက်အတွက်ပေါ့ဘလို့အဓိကအချက်တွေတောင်းဆိုထားပါလဲရှင
်ဖန်ခံထားရတဲ့ပတ်သက်လို့ကျွန်တော်တို့ဘာမှမပြောလို့ပါဘူးဒါဥတွေရသူလုံးကြတာဖြစ်ပါတယ်အဲ့ဖားနာနဲ့ပတ်သက်လို့ကျွန်တော်တို့ကအများဆုံးလှုပ်ပေးဖို့လို့အရေးမယူဒါတွေတော့ကျွန်တော်တို့ကမတောင်းဆိုဘူးခင်ဗျာအဓိကတော့ဒီလိုဖားစည်းခံထားရတဲ့အချိန်မှာသူ့မိသားစုနဲ့တွေ့ခွင့်ရရှိဖို့လို့နောက်ပြီးတော့သူ့ရဲ့မကြမ်းမာရဲ့စိတ်ကူတပေးဖို့လို့နောက်တကဖားစည်းခံရတဲ့အချိန်တွင်းမှာသူတို့ကိုညှဉ်းပန်းနှိပ်စက်မှုမလုပ်ဖို့လို့နောက်တော့သူတို့ရဲ့ခုခံချေပပိုင်ခွင့်တွေသူတို့ရဲ့ရှေ့နေလို့ပေါ့နော်တွေ့ဆုံခွင့်ပေးဖို့ဒါလေးတွေကိုတော့ဆောင်ရွက်ပြီးပါဆိုလို့အဓိကထားပြီးတော့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခု Riders ကသတင်းနောက်နှစ်ယောက်ကိုဖမ်းသွားတယ်ဗမာထားမှန်လဲမခုချိန်ထိမသိသေးဘူးပြီးတော့မိသားစုနဲ့လည်းတွေ့ဆုံခွင့်မရသေးဘူးသူတို့စစ်ဆေးနေတယ်ဆိုတာပဲသိရတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဟာဒီသူတို့ရတဲ့ရထိုက်တဲ့အခွင့်အရေးအထူးသဖြင့်တော့လူခွေချိုးဖောက်ခံနေရတယ်လို့ဥယျာဉ်လူအောင်တို့သုံးသပ်လို့ရမလားရှင်ပြောလို့ရမလားဟုတ်ကဲ့
အဲရပါတယ်ခင်ဗျာလူခွေချိုးဖောက်ခြင်းခံနေရတယ်လို့ပြောတာတဲ့လူခွင့်ရေးဆုံးရှုံးနေတယ်လို့ကျွန်တော်ဟိုတင်ပြခြင်းပါတယ်။ဘာလို့လဲဆိုတော့လောက်ကင်တဲ့လူတွေအနေနဲ့အရေးယူတဲ့လူတွေအနေနဲ့သူတို့ရဲ့ဒီနိုင်ငံတော်လုံခြုံရေးနဲ့လျှို့ဝှက်ချက်အုပ်တွေကိုလေးစားရမယ်ဆိုတဲ့တာဝန်ဝတရားကိုလိုက်နာကျင့်သုံးတဲ့နေရာမှာဒီလိုကျင့်သုံးတဲ့အပြုအမူဒီလူခွင့်ရေးချိုးဖောက်ရာရောက်တယ်။တစ်ဖက်သားရဲ့လူခွင့်ရေးဆုံးရှုံးမှုကိုဖြစ်စေတယ်ဆိုတာကိုသူတို့သတိမထားမိလို့ဖြစ်ဟန်တူပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီလိုတာဝန်ရှိတဲ့ပုဂ္ဂိုလ်များကိုလူခွန်ရေးအသိပညာပေးဖို့ကျွန်တော်တို့အများကြီးဆောင်ရွက်ခဲ့ပါတယ်။သို့တော့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဒီမကျေပြန့်သေးလို့သာလျှင်ဒီလိုဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီတဲ့ပုံပြီးရှေ့လျှောက်မှာအဲတာဝန်ရှိတဲ့ပုဂ္ဂိုလ်များကိုလူခွန်ရေးဆိုင်ရာအသိပညာပေးရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ကျွန်တော်တို့ခံယူပါတယ်ခင်ဗျာ။
ဟုတ်ကဲ့အခုဒီ Riders ကသတင်းတောက်နှစ်ယောက်အတွက်ခုမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကကော်မရှင်ကတောင်းတယ်လို့ပဲပေါ့နော်သတင်းမီဒီယာအဖွဲ့တွေကအစဒီသူတို့နဲ့ပတ်သက်ပြီးတော့တောင်းနေကြတာရှိပါတယ်တကယ်လို့များခုဟလာအမျိုးသားလူအခွင့်အရေးကော်မရှင်ကအခုတောင်းတယ်လို့ရတဲ့ရထိုက်တဲ့သူတို့နဲ့ပတ်သက်တဲ့အခွင့်အရေးတွေကိုမရလာခဲ့ဘူးဆိုရင်ရောဟိုမှာဘာဆက်လုပ်ဖို့ရှိမလဲဒုတိယအစီအစဉ်ပေါ့
ဒီလိုပါခင်ဗျာဟိုသူတို့တူတူတောင်းတာနဲ့ကျွန်တော်တို့တောင်းတာနဲ့တော့မတူဘူးပေါ့လေကျွန်တော်တို့ကဟိုနိုင်ငံတော်ကတရားဝင်အတိအမှပြုထားတဲ့နိုင်ငံတော်အဆင့်ပေါ့ပြည်တော်စုအဆင့်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့တော့ကျွန်တော်တို့မှာကဟိုအတန်အသင့်ဟို device နည်းနည်းရှိတာပေါ့အဲ့တော့ကျန်တဲ့သတင်းဌာနတွေရဲ့တောင်းဆိုချက်ဒီအပေါ်မှာကျွန်တော်တို့ကဒါချုံငုံပြီးတော့ကျွန်တော်တို့ကအားလုံးပြတ်တာဝန်ယူပြီးတော့တောင်းပေးလိုက်တဲ့သဘောပါပဲအဲ့တော့ကျွန်တော်တို့ရဲ့တောင်းဆိုခုလိုအကြေညာချက်ကလေးတစ်ခုထွက်လာပြီဆိုရင်တော့ဒါဟိုတစ်ဖက်ကဟိုအလေးထားပြီးတော့ဒါကိုစဉ်းစားမယ်လို့ကျွန်တော်တို့ကဟိုယုံကြည်ရပါတယ်ခင်ဗျာအဲ့တော့ဒီတရက်နှစ်ရက်တမို့တပတ်အတွင်းမှာတော့ဒါထူးခြားချက်တစ်ခုရှိလာနိုင်မယ်လို့ကျွန်တော်တို့ကိုယုံကြည်ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ဒီမြန်မာနိုင်ငံမှာဒီမုံရွာအခြေစိုက်တည်င်းတော့ကိုဆိုးမိုးထွန်းအသက်ခံရတဲ့ကိစ္စအခုဆိုရင်လည်းဒီတရက်ခံအခုတည်းဒီမပေါ်သေးဘူးအဲ့ဒါအခုတည်းဒီဘာမှလည်းအပြေမရှာနိုင်သေးဘူးအပြင်ပေါ့တခြားလူအခွင့်အရေးချိုးဖောက်မှုတွေလည်းရှိနေတာရှိနေတယ်ဆိုတော့ဒီအခြေအနေတွေအတွက်ဟာလာဒီမြန်မာနိုင်ငံမြို့သားလူအခွင့်အရေးကော်မရှင်အနေနဲ့ဘာတွေကိုအဓိကထားပြီးတော့ဒီဆောင်ရွက်ပေးနေတယ်ဆောင်ရွက်နေတယ်လို့ပြောနိုင်မလဲရှင်
ကျွန်တော်တို့ကဟိုသတင်းတောက်၃ဦးကိုဒီမရရားသင်းဥပဒေနဲ့ဆက်တွေ့တယ်ဆိုပြီးတော့မှဟိုတီဘောချင်းတောင်ကိုသွားပြီးတော့ဒီကလေးတွေနဲ့ကျွန်တော်တို့တွေ့ခဲ့ပါတယ်အတွေ့ရှိချက်ပေါ်မူတည်ပြီးတော့ကျွန်တော်တို့ကတော့ဥပဒေကြောင်းရအရေးယူခြင်းကိုတစုံတရာကျွန်တော်တို့ဝင်ရောက်ဆွတ်ဖက်ပြောဆိုခြင်းမရှိပါဘူးသို့တော့ဖန်ဆီးရမိတော့အထောက်အထားများသည့်နိုင်ငံတော်လုံခြုံရေးအတွက်အကြီးအကျယ်မထိခိုက်ဘူးဆိုရင်တော့သူတို့တို့ရဲ့မီဒီယာအခွင့်အရေးကိုစဉ်းစားပေးပါဆိုတာမျိုးကျွန်တော်တို့ကအကြံပြုတာဖြစ်ပါတယ်ခင်ဗျအဲဒီအားလည်းကျွန်တော်တို့အကြံပြုပြီးတော့ဟိုတိတ်မကြသေးခင်ကာလမှာမကြမီကာလမှာပဲဒီသတင်းတော့သုံးတော့ဟိုလွံ့ရောက်လာတာရှိပါတယ်အဲတော့နောက်တစ်ခုကကျတော့ဒီမုံရွာမှာဖြစ်တဲ့သတင်းတော့လောက်ကြံခံရတယ်ဆိုတာကသူကင်မရာတစ်လုံးနဲ့သတင်းရယူနေရင်းနဲ့လောက်ကြံခံရတယ်ဆိုရင်တစ်မျိုးသူသွားတဲ့နေရာကလွတ်လွတ်လပ်လပ်သူကသူ private ပေါ့နော်personally တို့ရတဲ့ကိစ္စမှာ personally ဖြစ်တဲ့ကိစ္စကြောင့်လောက်ကြံခံရတဲ့ကိစ္စဆိုရင်လည်းတမျိုးပေါ့နော်။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အာသတင်းတော့တော်တူဖြစ်သွားပြီဆိုတော့လည်းပတ်သက်လို့တော့ဒါလေးကိုအမှုမှန်ပေါ်ပေါက်ဖို့နဲ့တရားခံကိုအများဆုံးဖော်ထုတ်ပေးပါဆိုတာကိုတော့ကျွန်တော်တို့ကပြည်ရေးဝန်ကြီးဌာနကိုတောင်းဆိုမှုတွေ လုပ်ထားပါတယ်ဒီရေးဝန်ကြီးဌာနကလည်းသူ့ရဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လုပ်ငန်းဆောင်ရွက်မှုဘာတွေလုပ်နေတယ်ဘယ်လိုစုံစမ်းနေတယ်ဘယ်လိုစီစစ်နေတယ်ဘာဆက်လုပ်မယ်ဆိုတဲ့အစီအစဉ်တွေကျွန်တော်တို့စီကိုလေးလေးစားစားပြန်ကြားမှုတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်